ရုရှားကျူးကျော်စစ်ကိုခုခံတိုက်ခိုက်နေတဲ့ယူကရိန်းတွေဒေါ်လာ54ဘီလီယံထောက်ပံ့ပေးမယ့်အစီအစဉ်ကိုဥရောပသမဂ္ဂခေါင်းဆောင်တွေကြားသဘောတူညီချက်မရဘဲပြက်ပြေးသွားခဲ့ပါတယ်။ယူကရိန်းတွေအရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းပေးမယ့်ဒီအစုပြုချက်ကိုဟန်ဂေရီဝန်ကြီးချုပ်ဗစ်တာအော်ဘန်ကဗီဒီယိုအနာသုံးပြီးတော့ပယ်ချလိုက်တဲ့အတွက်ကူညီပေးမယ့်အစီအစဉ်ပြက်သွားခဲ့တာပါ။အဖွဲ့ဝင်နိုင်ငံ26နိုင်ငံကသဘောတူခဲ့ပေမဲ့ဟန်ဂေရီကဒီစီဇန်ကိုလက်မခံဘူးလို့ဥရောပကောင်စီဥက္ကဋ္ဌ Charles Michael ကပြောဆိုပါရီ EU ထိန်းချုပ်ထားတဲ့ဟန်ဂေရီရဲ့ပိုင်ဆိုင်မှုဒေါ်လာဘီလီယံ30ကိုပြန်ပြီးတော့ရယူလိုတဲ့အတွက်ညှိနှိုင်းမှုတွေလုပ်ဖို့ဟန်ဂေရီကတောင်းဆိုနေတာဖြစ်ပြီးအခုယူကရိန်းအတွက်အကူအညီတွေပေးအပ်ဖို့ကိုကန့်ကွက်ခဲ့တာပါယူကရိန်းကလိုအပ်တဲ့အကူအညီတွေပေးဖို့ EU အဖွဲ့ဝင်နိုင်ငံအားလုံးအပြည့်အဝထောက်ခံမှုလိုပါတယ်ဆွေဒင်ကတော့လုံထုံးလုံနည်းနဲ့အညီပါလီမန်နဲ့တိုင်ပင်ညှိနှိုင်းမှုလိုတယ်လို့ပြောပါတယ်။ဒီအတွက်လိုအပ်တဲ့ဆွေးနွေးမှုတွေဆက်ပြီးတော့လုပ်ဆောင်ဖို့ဘရပ်ဆဲလ်ထိပ်သီးဆွေးနွေးပွဲမှာတဘာပတိဖြစ်ဆောင်ရွက်နေတဲ့ဥရောပကောင်စီဥက္ကဋ္ဌ Charles Michael ကပြောဆိုပါတယ်။ဒီသတင်းပတ်ထဲမှာပဲယူကရိန်းသမ္မတ Volodymyr Zelensky ဟာအမေရိကန်ကိုလာရောက်ပြီးအကူအညီတွေတောင်းခံခဲ့ပါတယ်။အထူးသဖြင့်လက်နက်တွေဝယ်ယူဖို့နောက်ထပ်ဒေါ်လာ67ဘီလီယံအကူအညီကိုပေးအပ်ဖို့ကိုလည်းလွှတ်တော်နှစ်ရက်ကြာသဘောတူညီမှုမရခဲ့ပါဘူးရှင်။